ကိုကန်ဒေတာတိုက်ပွဲတွေကြောင့်နေဆက်ကတရုတ်မြို့တစ်မြို့အပေါ်လက်နက်ကြီးကြီးကျပေါက်ကွဲခဲ့ပြီးအရသား5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီအတွက်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာတာဝန်ရှိသူတွေကိုအလေးအနက်ခေါ်ယူသတိပေးခဲ့ပါတယ်အပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပ
ါချမ်းမြနယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမှာမြန်မာစစ်အတပ်တွေကကိုကန်လက်နက်ကင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တာမှာမြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့အမြောက်ဆန်တစ်ခုယူနန်ပြည်နယ်လင်းချမ်းမြို့ဖူးခန့်အရပ်မှာရှိတဲ့ဖုန်ချမ်းဟိုတယ်အနီးမှာကြားရောက်ပောက်ကွဲပြီးတော့တရုတ်နိုင်ငံသား2ဦးနဲ့နေဆက်မှနေတဲ့မြန်မာနိုင်ငံသား4ဦးတို့ထိခိုက်ဒဏ်ရာရသွားပါတယ်။ဒါ့အပြင်ကား3နီးနဲ့အိမ်4လုံးနဲ့ထိခိုက်ပျက်စီးသွားခဲ့ပါတယ်။တရုတ်နိုင်ငံသားဌာနကဒီနေ့ကြေညာရမှာတော့မြန်မာနိုင်ငံဘက်ကပြစ်လိုက်တဲ့အမြောက်ဆန်တွေဟာတရုတ်နိုင်ငံနယ်နိမိတ်တဲကိုမကြာခဏကြားရောက်ပြီးအဲ့လိုကြားတဲ့အတွက်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေပေါ်အကြီးအကျယ်ချိမ့်ချောက်နေပါတယ်။နေဇာဒေတာတည်ငြိမ်မှုကိုလည်းပြပြစီတဲ့အတွက်တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတော်ကိုမကြည်မနက်ဖြစ်မိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ်
။中方对此表示强烈的不满，而且我们已经严正要求缅方采取切实有效的措施，阻止
事件上升。နိုင်ငံမြောက်ပိုင်းမှာတင်းမာမှုတွေရောကြအောင်လုပ်ပြီးငြင်းငြင်းပြန်ရအောင်လုပ်နိုင်သမျှအမြန်ဆုံးလုပ်ဖို့အတွက်မြန်မာဆွေရကိုလုတ်เสียရှိတာတွေလို့ကိုကျမတို့တောင်းဆိုပါတယ်။တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အရေးယူတုံ့ပြန်မှုတွေလှုပ်သွားမှာဖြစ်ပါတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့တာမှာမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါတယ
်။ကျွန်တော်တို့ရှေ့ကမြန်မာတိုင်းရင်းဝတ်တမူကြီးကိုခေါ်ပြီးတော့နော်15ရက်နေ့ညနေ9နာရီ15မှာခေါ်တွေ့ပါတယ်။ဒေါ်ချိုချိုဆိုးကိုခေါ်တွေ့ပါတယ်။ခေါ်တွေ့ပြီးတော့သူတို့ပြောတာတွေကတော့ဒီနတ်ဆန်ခရင်ပေါ့နော်လန်ဆန်မြို့ဒီဟိုတယ်ကြီးမှာတဲ့ဒီအမြောက်ဆက်နှလုံးကြရတယ်ပေါ့ဗျာတရုတ်နိုင်ငံသားတူနဲ့ကိုကန့်လူမျိုးပေါ့လေဒီတို့ထိုင်ရန်ရရှိတယ်ဆိုပြီးကျွန်တော်တို့အသိပေးပါတယ်အဲ့တော့ဟိုတရုတ်ဘက်ကတော့ဟိုမြန်မာနဲ့တရုတ်ကချစ်ချင်းချင်းတဲ့နိုင်ငံတွေလည်းဖြစ်တယ်ဒါကြောင့်မလို့ဒီမြန်မာအနေနဲ့ဟိုထရင်းပီးနဲ့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဟိုကျွန်တော်တို့ကိုတို့မိသားရက်ခံတာပေါ့
အခုလိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနဘက်ကပြောကြားခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်သွားမယ်လို့ဒုတိယနိုင်ငံရဲ့ဝန်ကြီးဦးတန့်ကျော်ကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ကဒီအမှန်မမှန်ကိုပထမအဦးဆုံးစစ်ဆေးရမှာပေါ့လေ။ဟလာအမှန်နဲ့ဆိုရင်လည်းဟလာအမှန်နဲ့ဆိုရဲအလျောက်ပေါ့။ကျွန်တော်တို့လိုအပ်တဲ့ဟလာအရေးယူဆောင်ရွက်မှုကိုပြုလုပ်မယ်။နော်။အဲ့ဒါကဟလာတကယ်ကြတာမဟုတ်ဘူးဆိုရင်လည်းဟလာကျွန်တော်တို့ကသူတို့နဲ့ဟိုဖြည့်ရှင်းရမှာပေါ့လေ။ဖြစ်တာကလည်းဟလာဒီနေ့ည7နာရီလောက်မှဖြစ်တာ။ကျွန်တော်တို့သူတို့ကခေါ်ပြောတာလည်းအလားဒီနေ့မှခေါ်ပြောတာဆိုတော့ဒီဘက်မှာလည်းဖြည့်ဆည်းဖို့လိုသေးတာ
။မြန်မာဆိုရဘက်ကကိုကန့်လက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်မှုတွေလုပ်နေတာမှာမြန်မာဆိုရတပ်တွေဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးစံတွေတရုတ်နိုင်ငံဘက်အချမ်းကိုအရင်ကလည်းကြားရောက်ခဲ့တာတွေရှိခဲ့ဘူးပြီးတော့အခုဒီချိန်ကတော့နောက်ဆုံးကြားရောက်ခဲ့တာဖြစ်ပါတယ်။ချိန်ထဲမှာပဲကိုကန့်ဒေသမှာဆွန်လဲမြန်မာဆိုရတပ်တွေနဲ့ကိုကန့်လက်နက်ကိုင်တပ်တွေကြားဒီကနေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတော့မှဖြစ်ပါတယ်ခင်ဗျာ။